ကရင်ပြည်နယ်အတွင်းတိုက်ပွဲတွေမှာပါဝင်တိုက်ခိုက်နေတဲ့မြန်မာနိုင်ငံဘက်ကဂျက်တိုက်လေယာဉ်တစ်စင်းဟာကြာတာပတိနဲ့မတပိုင်ကထိုင်းနိုင်ငံလေပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်ခဲ့တဲ့အတွက်ထိုင်းဘက်ကသတိပေးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ထိုင်းလေတပ်ရဲ့ရေဒါမှာမြန်မာဘက်ကနေတိုက်လေယာဉ်တစ်စင်းထိုင်းနိုင်ငံတက်ခိုင်အတွင်းဝင်ရောက်လာတဲ့အတွက်ထိုင်းလေတပ်ကတိုက်လေယာဉ် F-16 တိုက်လေယာဉ်နှစ်စင်းကိုအသင့်ပြင်ထားခဲ့ရကြောင်းထိုင်းလေတပ်ကကြေညာချက်မှထုတ်ပြန်ပြောဆိုထားပါတယ်။တိုက်လေယာဉ်ဟာထိုင်းနယ်စပ်ခြေရွာစာတင်ကျောင်းပေါ်ကဖြတ်ပြန်တန်းခဲ့တဲ့အတွက်ကျောင်းသားတွေကိုလည်းရွှေ့ပြောင်းပေးခဲ့ရပါတယ်
။
တိုက်လေယာဉ်ပြန်သွန်းသွားသလိုမြန်မာနိုင်ငံဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မိဘတွေအနေနဲ့ကလေးတွေကိုလာခေါ်ပြီးဘေးလွရာကိုသွားကြဖို့ကျောင်းဆရာတို့ကသတိပေးပြောကြားသွားတာပါ။နောက်မှအခုလိုလေပိုင်နဲ့ကျူးကျော်မှုမျိုးမဖြစ်အောင်ကာကွယ်တားဆီးဖို့သက်ဆိုင်ရာမြန်မာအာဏာပိုင်တွေနဲ့ဆက်သွယ်ပြီးဆွေးနွေးလှုံ့ဆော်ဖို့ရန်ကုန်မှာရှိတဲ့ထိုင်းလေတပ်စစ်တပ်မှုကိုညွှန်ကြားထားတယ်လို့လည်းထိုင်းလေတပ်ကပြောဆိုပါတယ်။ဗုဒ္ဓဦးနေ့တိုက်ပွဲကြောင့်ထိုင်းနိုင်ငံဘက်ကကြီးစံတချို့ကြားခဲ့တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုထားပါတယ်ခင်ဗျာ။